မြန်မာနိုင်ငံကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနေရပြန်လည်ခေါ်ယူဖို့မြန်မာဆွေရဘက်ကအဆင်သင့်ရှိနေပြီလို့ယုံကြည်တဲ့အကြောင်းတရုတ်ဆွေရထိတ်တန့်တန်တမန်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကပြောဆိုလိုက်ပါတယ
်။願意看到而且相信在孟加拉和缅甸的共同努力之下这个遣返进程
မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကြိုးစားဆောင်ရွက်မှုတွေနဲ့ဒုက္ခသည်နေရပြန်ဖို့ရေးကိစ္စကိုအမြန်ဆုံးစတင်အကောင့်ထဲပို့နိုင်လိမ့်မယ်လို့ယုံကြည်ပြီးအဲ့ဒါလို့ဖြစ်လာတာကိုလည်းတွေ့မြင်လိုပါတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ဒီနေ့တွေ့ဆုံချိန်မှာပြောဆိုသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မမူဒ်အလီကလည်းအခုဒုက္ခသည်ရင်းနဲ့ပတ်သက်လို့ထိရောက်တဲ့ရေရှည်ဖြည့်ရှင်းကင်တွယ်မှုတွေလှုပ်သွားဖို့သူတို့ဘက်ကအစိုးပြဆောင်ရွက်နေတာတွေကိုတရုတ်ဆိုရကိုပြောပြခဲ့တယ်လို့တရုတ်ဆိုရရဲ့အကူအညီတွေရယူနေတယ်ဆိုတာကိုလည်းပြောပါတယ်။ဒီတော်တွင်ကမ္ဘာဘဏ်ကလည်းဒုက္ခသည်တွေအတွက်စံမာရေးပညာရေးတောက်တုံးရေးတကူရေးတန့်ရှင်းမှုနဲ့လူမှုရေးဆိုင်ရာကာကွယ်စောင့်ရှောက်မှုတွေအပါအဝင်လိုအပ်တဲ့အကူအညီတွေပေးသွားနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုဒေါ်လာတန်480ကူညီထောက်ပံ့မယ်အကြောင်းကြာတာဘင်းနေကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018ခုနှစ်ဩဂတ်လကအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒုက္ခသည်9သိန်းနီးပါးအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေဆူဆူဝါးဝါကျူးလွန်ခဲ့တယ်ဆိုပြီးကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကဆွတ်ဆဲခဲ့တာပါမြန်မာဆူရနဲ့စစ်တပ်ကတော့နိုင်ငံတကာကဆွတ်ဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေမရှိတဲ့အကြောင်းငြင်းဆန်ထားတယ်လို့ရိုဟင်ဂျာဆိုတဲ့အမည်ကိုလည်းတရားဝင်အသိအမှတ်ပြုလက်ခံထားခြင်းမရှိပါဘူးရှင်